စီးရီးယားတိုက်ခိုက်အုပ်စုတွေကအယူအဆမပြင်းထန်တဲ့သူတွေကိုရွေးထုတ်ပြီးလက်နက်ထောက်ပံ့ဖို့နဲ့စစ်တင်နန်းပို့ချရေးအတွက်အမေရိကန်ဒေါ်လာ1,500အကူအညီပေးရေးအမေရိကန်သမ္မတအင်ဂျီရောကကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ဒီငွေတွေကိုစီးရီးယားပြည်သူတွေကိုအကာအကွယ်ပေးရေးတပုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေတည်ငြိမ်မှုရှိအောင်လှုပ်ဆောင်ပေးရေးနဲ့အကြံဖက်လုပ်ငန်းတွေကိုထိတ်တဲရင်ဆိုင်ရေးတို့အတွက်အသုံးချသွားမှာဖြစ်တယ်လို့အမျိုးသားလူညွန့်ရေးကောင်စီရဲ့ပြောခွင့်ရအမျိုးသမီးကိတ်လင်းဟေဒင်ကပြောပါတယ်စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ပကားတွေကိုစီးရီးယားအဖြေရှာလို့မရနိုင်ပေမဲ့စီးရီးယားပြည်သူတွေအနေနဲ့သမ္မတအာဆတ်ရဲ့တိုက်ခတ်မှုတွေကိုခုခံကာကွယ်ရေးမှာဒီငွေတွေကိုအသုံးပြုနိုင်မယ်လို့မစ်ဟေဒင်ကပြောပါတယ်စီးရီးယားနိုင်ငံအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတာကိုအခွင့်ကောင်းယူပြီးတိုက်ပွဲအတွင်းမှာခိုးလုံနေကြတဲ့အဆင့်အောင်သမားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တွန်းလှန်တိုက်ထုတ်ပြရမယ်လို့ပြီးခဲ့တဲ့လအတွင်းအမေရိကန်စစ်တပ်ကတို့ West Point ကဝန်ထမ်းတပင်အခမ်းအနားမှာသမ္မတဥပမာကပြောကြားခဲ့ပါတယ်အီရန်နိုင်ငံအတွင်းကဆူနီမွတ်စလင်တပုံတွေရဲ့အကြမ်းဖက်မှုတွေအပေါ်စီးရီးယားနိုင်ငံကဆူနီမွတ်စလင်တွေကဩဇာတက်ရောက်နေတာဖြစ်ပါတယ်